ကရင်ပြည်နယ်မြောက်ဝီခရိုင်တွင်ပြီးခဲ့တဲ့သတင်းပတ်ကစစ်ကောင်စီတပ်ဖွဲ့တွေနဲ့ကရင်မျိုးသားလက်မျောက်ရေးပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲအပြင်းထန်ဖြစ်ခဲ့တဲ့နောက်စစ်ကောင်စီဘက်ကနေစဉ်လက်နက်ကြီးတွေနဲ့ရောလေကြောင်းကပါတိုက်ခိုက်နေတာကြောင့်ဒေသခံတွေထောင်ထဲချီပြီးတော့အိုးအိမ်ဆုံးခွာထွက်ပြေးနေကြတယ်လို့ဒေသခံတွေကပြောပါတယ်။မြောက်ဝီကုံသွယ်ရေးဇုံနဲ့တမိုင်လောက်သာဝေးတဲ့ကွက်တဲ့နေရာတွေကိုလက်နက်ကြီးတွေနဲ့နေတိုင်းပစ်ခတ်နေတာကြောင့်ရွှေမြစန္ဒီကွက်တဲ့အတွင်းမဲ့ကနေတုံးတရာကွင်းကလေးနဲ့ကြောက်တောင်ကြီးရွာသားတွေထွက်ပြေးနေကြတယ်လို့စစ်ဘေးတိတ်ရှောင်နေသူတဦးက VOE ကိုပြောပါတယ
်။ညနေခင်း3နာရီ4နာရီဆိုရင်ထုချတယ်။တနေ့ကဆိုနေနဲ့ဒီနေ့လာဖြစ်တယ်။တမ3ခုက35နဲ့36နဲ့25နဲ့ညက်ပြီးတော့ထုနေတာ။ဘိုးကြီးကပုံပော့သွားတယ်။ဒီရေကိုဆိုရေးဆောင်ရေနောက်ပြောမှာ။ဖြစ်တာကတော့တပတ်လောက်ရှိပြီ။အဲပြစ်နေတာပဲညနေပိုင်းဆိုပြစ်ပြီးတချို့အိမ်တွေလည်းမီးရလာပေါ့တချို့အိမ်တွေလည်းသူပြစ်
မြောက်ဝတီကုံသွယ်ရေးဆောင်မှာအလုပ်လုပ်နေတဲ့နေသားအခြေခံလုပ်သားတွေနေထိုင်နေကြတဲ့နေရာတွေကိုပြစ်ခတ်တာတွေလို့လည်းပြောပါတယ်။စင်းသားလူမှုတွေသာနေထိုင်တဲ့ဒီလိုကွက်တစ်တွေနဲ့ဘာကြောင့်လက်နက်ကြီးတွေနဲ့ပြစ်နေသလဲဆိုတာတော့စဉ်းစားလို့မရဘူးလို့ဒေသခံတွေကပြောပါတယ်။မတ်လ25ရက်နေ့ကဖြစ်ခဲ့တဲ့တိုက်ပွဲတွေမှာတော့စစ်ကောင်စီဘက်ကအထိကဲ့အကြဆုံးများခဲ့ပြီးတော့လက်ရှိမှာလည်းမြောက်ဝတီနဲ့ကော့ကရိတ်မှာတိုက်ပွဲတစ်ချို့ဆက်ပြီးတော့ရှိနေပါတယ်ခင်ဗျာ။